ဇင်ဘာဝေနိုင်ငံရဲ့သမ္မတဟောင်းရောဘတ်မူဂါဘီဟာအသက်95နှစ်အရွယ်မှာလူကြီးယောဂနဲ့စင်ကာပူနိုင်ငံမှာကွယ်လွန်သွားပါပြီ။တချို့ကသူ့ကိုလွတ်လပ်ရေးခေါင်းဆောင်တရားကောင်းတဦးအဖြစ်ချီးကျူးပြောဆိုခဲ့ကြသလိုတချို့ကကြတော့လေပြည်သူတွေကိုအာဏာရှင်စနစ်နဲ့နှစ်ပေါင်းများစွာညှဉ်းဆဲအုပ်ချုပ်ခဲ့တဲ့သူတိုင်းပြည်ကိုဆင်ရဲရင်နဲ့အောင်ဆွဲချခဲ့တဲ့သူအဖြစ်ဝေဖန်နေကြတာလည်းရှိပါတယ်ဒီတော့ကျွန်မအန်ကယ်ဦးကျော်စံသားကိုမေးချင်ပါတယ်ဇင်ဘာဘွေရဲ့ကွယ်လွန်သူသမ္မတဟောင်းရောဘတ်မူဂါဘီအပေါ်မှာအခုလိုဝေဖန်ချက်အမျိုးမျိုးနဲ့ပတ်သက်လို့ဘယ်လိုသဘောရပါသလဲရှင
်နှစ်ခုစလုံးမှန်ပါတယ်British colony Rhodesia ကိုဇင်ဘာဝေးနိုင်ငံအဖြစ်ဖန်တီးခဲ့တဲ့နေရာမှာသူအဓိကပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။ဒါအပြင်လွတ်လပ်ပြီးစားနှစ်တွေမှာဇင်ဘာဝေးနိုင်ငံရဲ့ပညာရေးကျန်းမာရေးအဆင့်တန်းမြင့်အောင်လုပ်နိုင်ခဲ့တဲ့အာဖရိကတိုက်ရဲ့ဆန်းဦးကြီးလို့ပြောရလောက်အောင်ဇင်ဘာဝေးရဲ့ကောက်ပဲသီးခြံတွေလည်းပဲအင်မတန်အထွတ်ကောက်ခဲ့ပါတယ်။ဒါအပြင်သူဟာအာဖရိကတိုက်တစ်ခုလုံးရဲ့အကျိုးကိုဥရောပတိုက်တန်းဒန်းသူဖြစ်လာအောင်မြင့်တင်ဖို့ကြိုးပမ်းခဲ့တဲ့ Africanist ခေါင်းဆောင်တယောက်ဖြစ်တယ်လို့လည်းအသိမှတ်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒါချစ်ချစ်ခံထိုက်ပါတယ်ဒါမဲ့နောက်ပိုင်းမှာတော့သူဟာအာနာယီမူလာပြီးတော့ပျက်စီးလာတဲ့အတိုက်ခံတွေကိုနှိပ်ကွတ်တယ်ဆူလက်ထက်မှာတိုက်ပြားချွတ်ချုံကြပြီးတော့ကုန်းကောက်စရာမရှိအောင်မွေးသွားခဲ့တယ်အဲ့ဒီအတွက်ကြောင့်လည်းသူ့ကိုဝေဖန်ကြပါတယ်နောက်ဆုံးမှာစစ်တပ်ကအာနာသိမ့်ပြီးတော့အတင်းမောင်းထိုးရတဲ့အဆင့်ထိရောက်သွားတာဟာသူ့ရဲ့နောက်ပိုင်းကြာဆုံးမှုတွေကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ကြတော့သူကဟိုကောင်းနေတဲ့အချိန်ငါနေပြီးတော့ဘယ်အချိန်မှစပြီးတော့ဆိုးသွားခဲ့တာလဲဆိုတာနဲ့ဘလို့အခြေအနေတွေကြောင့်အဆိုးဘက်ကိုရောက်သွားတယ်လဲဆိုတာကိုလည်းပြောပြပေးပါအောင်ရှင
်အဓိကကတော့နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေကြုံလာတဲ့အခါမှာသူလက်မခံနိုင်တော့ဘူးပထမဆုံးကတော့သူနဲ့လွတ်လပ်ရေးတိုက်ပွဲကိုအတူတွဲခေါင်းဆောင်ခဲ့တဲ့အန်ကိုမိုဆိုတဲ့ပုဂ္ဂိုလ်အန်ကိုမိုဟာရွေးကောက်ပွဲမှာသူ့လောက်မဲအများမရလို့အတိုက်ခံဖြစ်လာခဲ့ဒီပါဒါပေမဲ့အန်ကိုမိုဟာသူ့ကိုလုပ်ပြန်ဖို့ကြိုးပမ်းနေပါ냐ဆိုပြီးတော့အကြောင်းပြလိုက်ပြီးအန်ကိုမိုကိုဖမ်းဆီးထောင်ချတယ်။နီးပြောစုံနဲ့အတိုက်ခံတွေကိုနှိပ်ကွတဲ့အတောင်အန်ကိုမိုထွက်ပြေးခဲ့ရပါတယ်။အဲ့ဒီအချိန်ကစပြီးတော့သူဟာသူ့ရဲ့အာဏာကိုစိန်ခေါ်လာမယ်ဆိုရင်တော့လက်မခံဘူးဆိုတဲ့သဘောပြသလာတယ်ဆိုတာတွေ့ရပါလိမ့်မယ်။နောက်ပိုဆိုးသွားတဲ့အကြောင်းတစ်ခုကတော့တချိန်ကလူဖြူလူနည်းစုကပိုင်ဆိုင်ထားတဲ့လယ်ယာမြေကိုလူမဲ့ပြည်သူလူအများစုစီကိုခိုးဝေပေးမယ်ဆိုတဲ့စီမံကိန်းအဲ့စီမံကိန်းဟာထင်သလောက်မအောင်မြင်ဘူးအဲယောင်စီပွားရေးလဲကြာဆင်းလာတယ်ကြာဆင်းလာတဲ့နဲ့မြအတိုက်ခံတွေကပုံများလာတယ်ရွေးကောက်ပွဲမှာသူအတိုင်းမရတာတွေဖြစ်လာတယ်အဲ့ဒီခါမှာသူကတော့ရွေးကောက်ပွဲကိုသူလူချင်းသလိုကြံစီဖန်တီးပြီးတော့အာဏာကိုဆက်လိုက်ပြီးတော့ရယူထားတယ်အဲ့ဒီမှာသူစတင်ပျက်စီးတယ်လို့ပြောမှာပါပဲ
ဟုတ်အဲ့တော့ဒီနေရာမှာကျွန်မနောက်တစ်ခုသိချင်တာပေါ့နော်ဇင်ဘာဝေနိုင်ငံဆင်းရဲတွင်နဲ့လာရတဲ့အကြောင်းရင်းတွေထဲမှာလူခွင့်ရေးတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာနိုင်ငံတကာကဝေဖန်ကြတာပိတ်ဆို့ဒဏ်ခတ်တာတွေလှုပ်လာကြတဲ့ခရက်တွေကြောင့်ရောမပါနိုင်ဘူးလား
တချို့သုံးသပ်ကြတာကတော့ဟိုကလယ်ယာမြေကိုတယောက်တည်းပိုင်ပြီးတော့လယ်ပိုင်ရှင်ကြီးတွေကအကြီးစားလုပ်ငန်းအဖြစ်လုပ်နေတာကိုဆင်းရဲသားလယ်သမားတွေကိုခေါ်ပြပေးတဲ့အခါသူတို့ကမလုပ်တတ်မကင်တဲ့မစကြရမအောင်မြင်ဘူးဒါပေမဲ့နောက်ပိုင်းမှာသူလူခွင့်ရေးတွေချုပ်ဖောက်တယ်ဆိုတဲ့နာမည်ထွက်လာတဲ့အခါမှာအကူအညီတွေကိုလည်းရဆိုင်လာကြတယ်အဲ့တော့ပူပြီးဆူသွားတယ်နောက်တစ်ခုကလယ်ယာမြေဝေချမ်းရေးလုပ်တဲ့အခါမှာလည်းပဲတကယ်မှန်မှန်ကန်ကန်မြတ်မြတ်တရားလုပ်တယ်ဆိုတာနဲ့အာနာရှိသူတွေရဲ့အပေါင်းအသင်းတွေခရိုနီတွေကိုသာအဓိကဦးစားပေးပြီးတော့လူပိုင်ခွင့်တွေပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းရှိပ
ါရောဘတ်မူဂါဘီလိုပဲတိုင်းပြည်ကိုကျေးဇူးပြုခဲ့တဲ့တရားကောင်းတွေလွတ်လပ်ရေးပြည်သူကတွေကနောက်ပိုင်းကျတော့အာဏာရှင်ဖြစ်သွားတဲ့အဖြစ်မျိုးတွေလည်းမကြာခဏကျွန်မတို့မြင်တွေ့နေရတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ခြုံငုံပြီးဘယ်လိုပြောချင်ပါလဲ
အဲ့ဒါကတော့အင်မတန်မှန်တဲ့နေရာမှတရားပါပဲရောဘတ်မူဂါဘီနဲ့မကပါဘူးကဘာမှာတော်တော်များများလည်းပဲဖြစ်ခဲ့မှုတဲ့ကိစ္စပါမြန်မာနိုင်ငံနမူနာကိုပဲကြည့်မယ်ဆိုရင်ဗိုလ်ချုပ်ကြီးနေဝင်းဟာအာဏာစပြီးယူခါစတော့ကပြည်သူလူထုတချို့ကကြိုဆိုကြပါတယ်ဒါအထောက်အထားအနေနဲ့ပြောရင်ကျွန်တော်ဗိုလ်ချုပ်ကြီးနေဝင်းရဲ့မိတ်ဆွေတူလည်းဖြစ်တဲ့ရန်ကုန်တက္ကသိုလ်သမိုင်းပါမခဒေါက်တာကျော်သက်အမေရိကကိုရောက်တဲ့အခါကျွန်တော် BBC ကနေပြီးတော့ကျွန်တော်အင်တာဗျူးလုပ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီဘာကြောင့်ကျဆင်းရသလဲဆိုတာမေးတာပါအဲဒေါက်တာကျော်သက်ကပြောပါတယ်ဗိုလ်ချုပ်နေဝင်းဟာအာဏာစယူတော့တိုင်းပြည်မှာအင်မတန်ကောင်းတဲ့စေတနာနဲ့တက်လာတာပဲတဲ့ဒါပေမဲ့လူတွေကအာဏာမှာအကြာကြီးတည်မြဲလာပြီဆိုရင်တော့ဖြစ်ဖြစ်ရင်မှုပျက်စီးသွားတာပဲဆိုပြီးတော့ဒေါက်တာကျော်သက်ကိုတိုင်းကျွန်တော်တို့ပြောခဲ့ပါတယ်ဆိုတော့အဲ့ဒီတိုင်းပဲဖြစ်တယ်လို့ယူဆပါတယ်
ကာယကံရှင်တွေရဲ့ပင်ကိုစိတ်ထားတို့တဘာဝတို့နဲ့ဟောသက်ဆိုင်မနေနိုင်ဘူးလား
ဆက်ဆိုင်ပါတယ်တဘာဝဆိုတာလူတဘာဝပေါ့မခွန်တွေရဲ့လူတွေကအာနာဟုဒီရှိသဖြင့်ကင်တွယ်လာပြီဆိုရင်သူ့ကိုသူစိတ်ယုံကြည်လာတယ်ပြီးတော့သူ့ကိုဝေဖန်ထောက်ပြတဲ့လူတွေအကြံပေးတဲ့လူကလည်းပဲသူ့ရှိမှာကောင်းစွန်းတွေကိုပြောပြီးတော့အောက်ခြေမှာဖြစ်နေတာဖြစ်နေမှာပဲဆိုတော့အဲ့ဒီပုံကိုယ်တွေဟာအောက်ခြေမှာဖြစ်တာကိုတကယ်မှသိရလားဆိုတော့ဒီတင်မေးစရာရှိပါတယ်ဗမာစကပုံးရှိရမလားမင်းပင်ကောင်းလေမင်းမြောင်ဖြစ်တယ်ဆိုတာ